တောင်ကိုရီးယားနိုင်ငံနဲ့ဆက်ဆံရေးရုံးကိုမြောက်ကိုရီးယားကပြန်လည်ယူထွန်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံမျိုးပိုင်ခေဆွန်မျိုးကဖူတွဲရုံးနေမှာအပတ်စဉ်တွေ့ဆုံတဲ့စီးပွားပွဲတွင်ဒီနေ့မြောက်ကိုရီးယားကတောင်ကိုရီးယားကိုရုပ်တရက်အကြောင်းကြားခဲ့တာပါ။အထက်မင်းရမြောက်ကိုရီးယားကဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနဒုတိယဝန်ကြီးချွန်ဟွင်ဆွန်ကရိုက်တာသတင်းစာနာကိုပြောပါရယ်။မြောက်ကိုရီးယားရဲ့ဆုံးဖြတ်ချက်တွေစိတ်မကောင်းဖြစ်ရတဲ့အကြောင်းတောင်ကိုရီးယားကကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပေမဲ့တောင်ကိုရီးယားရုံးတွေကတော့ဆက်လက်ဖွင့်လှစ်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကတော့ကင်ဂျွန်နဲ့အမေရိကန်သမ္မတတော်နဲ့ထရန့်တို့ရဲ့ပြည်ထောင်လာတဲ့ဗီယက်နမ်နိုင်ငံကထိပ်တိစွန့်ပွဲမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားကတောင်ကိုရီးယားနဲ့ဆက်ဆံရေးရုံးပိတ်မဲ့တဲ့ဖြစ်ပေါ်လာတာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်ဆင်ရေးပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့အငင်းပွားစရာတွေကြုံရတာကဟနိုင်မျိုးကထိပ်တိစွန့်ပွဲမအောင်မြင်ဖြစ်ခဲ့တာကမြောက်ကိုရီးယားဆက်ဆံရေးရုံးကတော့တောင်မြောက်ကိုရီးယားနိုင်ငံကြားတင့်မြင့်ရေးအတွက်ကြိုးပမ်းမှုတွေရဲ့ဇေကပိုင်းချင်းနဲ့ပြည်ထောင်နေ့စက်တင်ဘာလထဲမှာပဲဖွင့်လှစ်ထားတာဖြစ်ပါတယ်။